တရုတ်ရဲ့ခေတ်သစ်ပိုလန်မှာ BRI 12စီမံကိန်းမှာနိုင်ငံပေါင်း150လောက်လက်မှတ်ထိုးထားသလိုအဲ့ဒီတဲမှာအာဖရိကတိုက်နိုင်ငံအတော်များများလည်းပါဝင်တာပါဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံမဲ့ကမ္ဘာလုံးဆိုင်ရာအခြေခံအဆောက်အုံစီမံကိန်းကြီးမှာမြေထားလမ်းတွေအဝေးပြေးကားလမ်းမကြီးတွေပေါ်ပေါက်လာတဲ့တပြိုင်နက်ထဲမှာပဲနိုင်ငံအတော်များများမှကလည်းဒီအကျွေးနွန်နစ်ခဲ့ရပါတယ်တရုတ်အစိုးရဦးဆောင်တဲ့ BRI စီမံကိန်းကြောင့်အာဖရိကတိုက်မှာဘယ်လိုတက်ရောက်မှုတွေရှိနေပါသလဲ VOA Nairobi Bureau ရဲ့အကြီးအကဲမာရီယာမာဒီယယ်လိုပြောတဲ့သတင်းကိုတော့မခင်ဖြူတွေးကပြောပြမှာဖြစ်ပါတယ်ဗျာ
သူငယ်ရှင်နှစ်ကကညာနိုင်ငံမှာစတင်ဖွင့်လှစ်ခဲ့တဲ့ Strategic Media Line ဟာကညာမှာလွတ်လပ်ရေးရခဲ့တဲ့1960ပြည့်လောက်ကာလကစလို့အကြီးဆုံးနဲ့အောင်မြင်ဆုံးစီမံကိန်းတစ်ခုဖြစ်တယ်လို့ကညာဆိုရရရှိတွေကဂုဏ်ယူပြောဆိုခဲ့ကြတာပါမွန်မဆာမြို့ကနေနိုင်ရိုဘီမြို့ကိုအရင်က10နာရီကျော်သွားရတဲ့ခီးကအခုဆိုရင်9နာရီကနေ6နာရီလောက်ထိပဲကြာတော့ပါတယ်အချိန်များကြီးမကုန်တော့လို့သဘောကျတယ်လို့ခီးတဲ့တစ်ခုဖြစ်တဲ့ Dennis Omuna ကပြောပါတယ်
You are a businessman going for an interview. Says to a
friend. ဒီမှာတည်းရောက်လို့ interview ရှိတယ်ဆိုရင်ကို့အတွက်အချိန်လေးတက်တာသွားစီပါတယ်
။မွန်ဘာသာစိတ်ကမ်းမြို့ကနေနိုင်ရိုဘီ။နောက်နိုင်ရိုဘီကနေနီဘာရှာမြို့တွေကိုဆက်သွယ်ထားတဲ့ဒီမြေထားလမ်းတိစောက်ဖို့အတွက်ကိုတော့ကင်ညာဟာတရုတ်နိုင်ငံစီကနေဒေါ်လာ5ဘီလီယံချင်းငွေယူခဲ့ရပါတယ်။အခုလိုတိစောက်တဲ့စီမံကိန်းကတော့ပြည်သမ္မတရှီကျင်းပင်ဦးဆောင်တဲ့ BRI ခေတ်သစ်ပိုလန်မှကပတ်လမ်းစီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ကင်ညာ၊ယူဂန်ဒါ၊ရဝန္ဒါနဲ့တောင်ဆူဒန်နိုင်ငံတွေကိုချိတ်ဆက်သွားလာနိုင်ရေးအပါအဝင်အခြေခံအဆောက်အအုံ၊ကုန်သွယ်ရေးနဲ့တယ်လီဖုန်းဆက်သွယ်မှုဆိုင်ရာ၊ကမ္ဘာလုံးဆိုင်ရာစီမံကိန်းကြီးဖြစ်ပါတယ
်။ The good side one is that it's a framework for
ကောင်းတဲ့ဘက်ကကြည့်ရင်တော့ဒါဟာကုန်ပစ္စည်းနဲ့ကုန်တင်ရင်တွေကူးတန်းသွားလာ၊တည်ယူပို့ဆောင်ရေးအတွက်အခြေခံအုတ်မြစ်ဖြစ်ပါတယ်
။ဒါပေမဲ့လည်းဒီစီမံကိန်းတည်ဆောက်ရမှာအခုချက်ပေါ်တဲ့စီမံဆောင်ရွက်မှုတွေရှိခဲ့တဲ့တယ်လို့သူကပြောပါတယ်
။ I wish those who were responsible for negotiating the SGR would have actually
စီမံကိန်းတည်ဆောက်ဖို့စိတ်ဆက်ညီနိုင်ရမှာတောင်းဝန်ရှိသူတွေအနေနဲ့ကုန်ကြစိတ်ကြံလည်ပေးချေရမယ့်ကိစ္စတွေကိုတေချာတွက်ချက်စီမံခဲ့တယ်မှာလေဒါကအင်မတန်ကိုကြီးမားတဲ့ရင်းနှီးမြှင့်နှံမှုစီမံကိန်းတစ်ခုပါနှစ်20 30အတွင်းငွေပြန်လည်ပေးချေရမယ့်ရည်မှန်းချက်ကြီးလွန်းတဲ့စီမံကိန်းကြီးပါပဲ
ဒီမီယာချာလန်ကနိုင်ရိုဘီမြို့သားဥယျာဉ်ကျောကြီးကိုဖြတ်သွားတာကြောင့်ဒီစီမံကိန်းတည်ဆောက်တဲ့အချိန်အတွင်းတောရင်းသရဝါရီအပေါ်ကြားရောက်နိုင်တဲ့ဆိုးကျိုးတွေကိုထောက်ပြဝေဖန်သူတွေကကန့်ကွက်ကြတာလည်းရှိခဲ့ပါတယ်။ဘလို့ပဲဖြစ်ဖြစ်အာဖရိကနိုင်ငံအများစုပါဝင်တဲ့နိုင်ငံပေါင်း150လောက်ကတရုတ် BRI စီမံကိန်းမှာပါဝင်ဖို့ပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါ။
Africa's population is growing significantly and there's
Africa ရဲ့လူကြီးကတိတိကျကျတိုးလာနေပြီးတော့အခြေခံအဆောက်အုံတွေတိုးမြင့်တိစောက်ဖို့ကလည်းလိုအပ်လာပါတယ်။တိုးမြင့်ကကြည့်ရင်တော့အာဖရိကကမျက်စိကျစရာပါ။ကမ္ဘာတစ်ဝှမ်းမှာကြီးတဲ့အခါမှာအာဖရိကမှာကဂျင်းနီ၊ကိုဘော့တတ်တူနဲ့တခြားတွင်းထွက်တည်ရန်ဇာတာတွေအများပြားရှိနေပြီးတော့တိုးကုန်ထုတ်လုပ်မှုလုပ်ငန်းတွေအတွက်လိုအပ်တဲ့ကုန်ကြမ်းတွေရှိနေလို့ပါပဲ။
ကင်ညာ၊အီသီယိုးပီးယားနဲ့ဇမ်ဘီယားနိုင်ငံတွေမှာတရုတ်ကတိစောက်နေတဲ့အခြေခံအဆောက်အုံတွေအများပြားကိုတွေ့နေပါတယ်။ဒါနဲ့ဇမ်ဘီယာအပါအဝင်ဒီနိုင်ငံတွေဟာတရုတ်စီကကျွေးညီရေးအမြောက်များယူထားပြီးပြန်ဆက်လိုက်ဖို့အတွက်လုံးပန်းနေကြရတာပါ။ဇမ်ဘီယာနိုင်ငံကတော့ကိုဗစ်ကပ်ဘေးကာလအကျွေးပြန်ဆက်ဖို့ပြက်ကွက်တဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်။လွှမ်းမိုင်းတဲ့နိုင်ငံတွေကိုတရုတ်ကအခုလိုချင်းငွေထုတ်ပေးတဲ့ကိစ္စကိုအနောက်နိုင်ငံတွေကတော့ဝေဖန်ပါတယ်။အကျွေးနုံနစ်နေတဲ့နိုင်ငံတွေတတ်တာရရအောင်အမြန်ဆုံးဆောင်ရွက်ပေးတဲ့လို့လည်းပြောဆိုပါတယ်။
Prompt action on debt is in China's interest.
အကျွေးကိစ္စအမြန်ဆုံးကင်တွေကတရုတ်ရဲ့အကျိုးစီးပွားဖြစ်ပါတယ်
။ American ဘဏ္ဍာရေးဝန်ကြီးဂျန်နဲ့ယန်လန်ပြောသွားတာပါ။ BRI ကိုလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံအများစုဟာစီးပွားရေးတိုးတက်မှုတွေရှိနေတဲ့အချိန်မှာပါဝင်ခဲ့ကြတာဖြစ်ပြီးနောက်ပိုင်းမှာမှစီးပွားရေးအခြေအနေတွေပြောင်းလဲသွားခဲ့တာဖြစ်တယ်လို့နိုင်ငံကဆက်ဆံရေးကောင်စီက Daily Sex ကပြောပါတယ
်။ The first shock of course was the COVID-19 pandemic.
ပထမဆုံးရိုက်ခတ်မှုကတော့ကမ္ဘာစီးပွားရေးကိုအကြီးအကျယ်ထိခိုက်စေတဲ့ COVID-19 ကပ်ပြီးပါပဲ။အထူးသဖြင့်ပုံမျိုးစဲနိုင်ငံတွေကိုအများကြီးရိုက်ခတ်ခဲ့ပါတယ်။ဒုတိယကတော့ယူကရိန်းစစ်ပွဲပါ။အာဖရိကကိုစားတောက်ကုန်တဲ့ရေနံအဓိကတင်ပို့နေတဲ့နိုင်ငံတွေဖြစ်ဖြစ်တဲ့အခါမှာကုန်စင်းတို့တွေကတိကျစွာထိုးတက်သွားခဲ့ပါတယ်
။ဒီလိုအခြေအနေတွေရှိပြီးမဲ့လို့တစ်ဖက်မှာလည်းခီးသွားတွေကတော့မြေထားလမ်းတကြီးမှာသွားလာရတာကိုသဘောကျကြပါတယ်
။ These are safe mode of transport that are
and you can get သွားလာနိုင်လို့ကျွန်တော်တို့ကင်ညာပြည်သူတွေကတော့သဘောကျပါတယ
်။ဘော့စတန်တပ်သူကလုပ်တဲ့သိမ်းမိကြိုင်ကလိလာချက်တစ်ခုမှာတော့တရုတ်ရဲ့အာဖရိကချင်းငွေပမာဏဟာအခုချိန်မှာပြီးခဲ့တဲ့10ဆုနှစ်နှစ်ခုအတွင်းအနှိမ့်ဆုံးအဆင့်ကျဆင်းသွားတာကိုတွေ့ရပါတယ်။ BRI စီမံကိန်းဆက်ရှိနေချိန်မှာတရုတ်အနေနဲ့အသေးစားရင်းနှီးမြှုပ်နှံမှုတွေပြောင်းလဲလှုပ်ဆောင်လာနိုင်တယ်လို့လည်းပြည်လာသူတွေကသုံးသပ်ပြောဆိုနေကြပါရဲ့ရှင်။